ကျမတို့ဒီမဲ့ဒီဒီညာရဲ့ဌာနမှာအနာယူခြင်းပြုလိုက်ပြီတဲ့အားဤကြောင့်ဤဌာနမှာဒီညာရဲ့ရေကောင်းဖြစ်အပြုမှတ်ပြုကြည့်ပြီးသင်တော်လိုရာတော်နိုင်ပြီဖြစ်တော့အကြောင်းပြပါသည်ကျမတို့ဒီမဲ့ဒီကောင်းညာပြုပြီးလာပါသည်
ဒီကဲတဲ့တနင်္ဂနွေနေ့ကပညာရေးသပိတ်မှာပါဝင်မှုအတွက်ကြီးမြင့်နိုင်မျိုးနဲ့ရန်ကုန်တိုင်းပညာရေးမှုရုံးရှိမှာပညာရေးဝန်ထမ်းတွေစုဝေးနေချိန်ပြစ်ခတ်ခံခဲ့ရတာကြောင့်တေဆုံးသွားတဲ့အလေတန်းပြချောင်းဆီယာမဒေါ်တင်ရွေရဲ့စာပနာဖြစ်ပါတယ်။လှိုင်နိုင်ရမျိုးနဲ့ထာဝဲလာတစ်ဆင်မှာတာဝန်ထမ်းဆောင်ခဲ့တဲ့ဆီယာမရဲ့နောက်ဆုံးခရီးကိုထိမင်းတုတ်တံမှမိတ္တူခဲ့တာပါ။ထောင်လင်းချီတဲ့လူလူအင်အားကလမ်းလျှောက်ချီတက်ပို့ဆောင်တဲ့အထက်အဖြူစိမ့်မှုအခြေခံပညာချောင်းဆီယာဆီယာမတွေအင်အားကလည်းအများအပြားရှိခဲ့ပါတယ်။ပညာရေးဝန်ထမ်းတပိတ်မဆခင်လူစုဝင်းနေချိန်မှာလည်းလက်နက်ကင်တွေဘက်ကပြစ်ခတ်မှုကြောင့်လမောင်းချီထိခဲ့တဲ့ဆီယာမဟာအသက်59နှစ်အရွယ်ရှိပြီးကွယ်လွန်ချိန်မှာခင်မုန်းဖြစ်သူနဲ့သမီးနှစ်ယောက်ကြံရစ်ခဲ့တာပါဆီယာမရဲ့နောက်ဆုံးခရီးကိုလိုက်ပါပူဆောင်ကြတဲ့ပညာရေးဝန်ထမ်းတွေကအခြေခံပညာကျောင်းဆရာတဦးကလည်
းအဲ့ဒီကသူ့ခွဲနေမှာဆီယာမကြီးရဲ့တတိဆီယာမကြီးရဲ့စိတ်နဲ့ဆီယာမကြီးရဲ့စိတ်အားနာခြင်းကိုတော်လန်ခြင်းနဲ့ကံကျက်တဲ့အားလုံးကျွန်တော်တို့မြင်တွေ့ရရဖြစ်ပါလေ။အဲဒီကံကအဲဒီစိတ်တည်းတိုင်းနဲ့ကျွန်တော်တို့ဆက်လက်တည်ဆောင်သွားဖြစ်ပါလေ။ဆရာမကြီးရဲ့တင်းစွတ်တင်းဆက်လည်လာကြမှုကကျွန်တော်တို့နောက်ကျန်ရတဲ့ကလေးရဲ့တိုက်ပွဲဖြစ်ပါလေ။ကျွန်တော်တို့အဲဒီတိုက်ပွဲကိုဆက်လက်ကြည့်တတ်မှာဖြစ်ပါလေ။စစ်အာဏာရှင်ရဲ့ပြန်ကြံ့ချင်းကျွန်တော်တို့ဆရာဆရာမကြီးသတ်တယ်
ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့ပြီးနောက်ကျင်ရွေးကောက်ပွဲမကျင်းပခင်အချိန်အထိစစ်ကောင်စီကအာဏာသိမ်းလိုက်တဲ့အပေါ်ဆန့်ကျင်တဲ့အထက်မဲရုံတွေမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ပညာရေးဝန်ထမ်းတွေလည်းပါဝင်လာပြီးအကြမ်းမဖက်အမှုအနည်းနဲ့အာဏာဖီဆိုင်ရေးစီရီယံလှုပ်ရှားမှုမှာပါဝင်နေတာပါ။အဲ့ဒီလှုပ်ရှားမှုတွေအစိုးရဝန်ထမ်းတွေနဲ့ဘဏ်ဝန်ထမ်းတွေပါဝင်နေတာကြောင့်လုပ်ငန်းတချို့ရပ်ဆိုင်ရတဲ့အထိထိရောက်မှုရှိနေတာပါ။ကွယ်လွန်သူဆီယာမဒေါ်တင်ရွေးရဲ့တမိငယ်ဖြစ်သူမတ်အီခန့်မွန်ကလည်းအာနာရှင်ဖြုတ်ချရေး CBM လှုပ်ရှားမှုမှာအလုံးပါဝင်ပေးဖို့တောင်းဆိုလာပါတယ်
။ညီမတို့ကလည်းလူငယ်တွေရှင်းရှင်းဆိုတာလည်းကြုံခဲ့ရတာမဟုတ်ပါမှရနော်။အဲ့ဒါကြောင့်မလို့ဖြစ်နိုင်မယ်ဆိုရင် CBM အထောက်အဆုံဆိုတဲ့ကြောင့်မလို့ CBM မပါသေးရင်မျိုးကိုလို့ CBM ပါပြခြင်းနဲ့ပေါ့နော်။မိသားစုဝင်တွေအသက်တွေပြီးခဲ့ရတာမနည်းတော့အဲ့ဒါကြောင့်မလို့ CBM များများလုပ်ပေးကြပါလို့အဲ့မှညီမတို့တို့အမြင့်ဖြတ်ချေမုန်းလို့ရမှာ
။ဖေဖော်ဝါရီလ28ရက်နေ့တုန်းကလနကိုင်တွေရဲ့ပြစ်ခတ်မှုကြောင့်အသက်23နှစ်အရွယ်လူငယ်တဦးလဲကမာယွမြို့နယ်အထက်ကငါးကျောင်းရှိမှာကွယ်လွန်ခဲ့ရပါတယ်။သူရဲ့စာပနာကိုလည်းဒီကနေ့နေ့လယ်ပိုင်းမှာကျင်းပခဲ့ပြီးနောက်ဆုံးခီလိုက်ပေါပူဆောင်သူလူလူအင်အားကထောင်ထဲချီရှိခဲ့တာပါ။အဲ့ဒီနေ့မှာပဲရန်ကုန်မြို့မှာပြစ်ခတ်ခံရတဲ့အထက်တိစုံခဲ့ရသူကိုဟိန်းထုတ်အောင်နဲ့ကိုစင်လင်းထတ်တို့ရဲ့နောက်ဆုံးခီကိုလည်းဝင်ရသူလူလူအများအပြားကပူဆောင်ခဲ့ကြတာပါ။ဖေဖော်ဝါရီလ၁ရက်နေ့အစောပိုင်းမှာစစ်ကောင်စီကအာဏာသိမ်းလိုက်ပြီးတလားကျော်ကြာသွားတဲ့အချိန်အထိပြစ်ခတ်မှုကြောင့်တည်ဆုံရသူတနိုင်ငံလုံးအတိုင်းအတာနဲ့20ကျော်အထိရှိလာပြီးဖမ်းဆီးထိန်းသိမ်းခံထားရသူတွေထဲမှာလည်းဆန္ဒပြပြည်သူတွေ၊သတင်းထောက်တွေနဲ့ကျန်းမာရေးလုပ်သားတွေလည်းပါဝင်လာနေပြီဖြစ်ပါလေရှင်။